မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်ပစ်မှတ်ထားပြီးတော့လူမျိုးစုလိုက်ရှင်းလင်းဖေရှားမှုတွေပြုလုပ်နေတဲ့အပြင်နေ့စဉ်နဲ့အမျှအခြေအနေတွေတိတိတသားဆိုးရွားလာနေတဲ့အတွက်ကုလသမဂ္ဂကနေမြန်မာနိုင်ငံပေါ်ထိရောက်စွာအရေးယူနိုင်ရေးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခိုင်အမာရပ်တည်ဖို့အတွက် AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှရိုဟင်ဂျာဒုက္ခသည်အရေးအထူးအစည်းအဝေးပဲဒီကနေ့အင်္ဂါနေ့မှာကျင်းပဖို့ပြင်ဆင်နေချိန်မှာ AI ဖွဲ့ကြီးကတောင်းဆိုလိုက်တာဖြစ်ပါတယ်။မိုင်းအင်ဂျင်နီယာကတင်ပြပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Bangladesh နဲ့ Saudi Arabia တို့ကရိုဟင်ဂျာအရေးအထူးအစည်းအဝေးတရက်ခေါ်ယူဖို့လူခွင့်ရေးကောင်စီမှာတောင်းဆိုခဲ့ပြီးတဲ့နောက်အဖွဲ့ဝင်ပေါင်း58နိုင်ငံအနက်32နိုင်ငံကထောက်ခံခဲ့တာဖြစ်ပါတယ်။မနေ့တနင်္လာနေ့ကတော့သက်ဆိုင်ရာနှစ်နိုင်ငံလုံးရဲ့တပ်အမတ်တွေကဒီအထူးအစည်းအဝေးပွဲခေါ်ယူရခြင်းအကြောင်းရင်းကိုရှင်းလင်းခဲ့ကြပြီးဒီကနေ့ဒီဇင်ဘာလ5ရက်နေ့မှာဂျနီဗာမှာဆွေးနွေးကြမှာဖြစ်ပါတယ်။လူခွင့်ရေးကောင်စီရဲ့အထူးစည်းဝေးဟာရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဆိုးရွားလာတဲ့လူခွင့်ရေးအကျပ်အတဲကိုအရေးတကြီးဖြေရှင်းဖို့လိုအပ်နေတယ်ဆိုတာမိမောင်းထိုးပြနေကြောင်းမနေ့ကထုတ်ပြန်တဲ့ AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီအခြေအနေလောက်နဲ့တင်မလုံလောက်ပဲလူခွင့်ရေးချိုးဖောက်မှုတွေချက်ချင်းရပ်တန့်ဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ဖို့မြန်မာအစိုးရနဲ့စစ်တပ်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကပြက်ပြက်သားသားဖိအားပေးဖို့လိုအပ်နေကြောင်း AI ရဲ့ပဋိပက္ခဆိုင်ရာအကြီးတန်းအကြံပေး Matthew Wells က VOE ကိုပြောပါတယ
် But what's needed is for the council to demonstrate clearly through a strong resolution
လူခွင့်ရေးကောင်စီကနေမြန်မာနိုင်ငံအပေါ်ပြင်းပြင်းထန်ထန်အရေးယူတဲ့ဆုံးဖြတ်ချက်ချမှတ်ဖို့လိုအပ်နေပါတယ်ဒီဆုံးဖြတ်ချက်ဟာရိုဟင်ဂျာတွေပေါ်ပြစ်မှတ်ထားပြီးတော့ကြောင်းမွေဖွယ်ကောင်းတဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုအဆုံးသတ်စေဖို့နဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူနိုင်မှုဖြစ်ပါတယ်
။ဒါ့အပြင်မြန်မာဘက်ကပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံတဝန်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းမဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမဖြစ်မနေလက်ခံဖို့ဒီကနေ့ကျင်းပမဲ့လူခွင့်ရေးကောင်စီရဲ့အထူးအစည်းအဝေးမှာမြန်မာအစိုးရကိုဖိအားပေးတင်တယ်လို့လည်းမြင်ကြောင်း Matthew Wells ကပြောပါတယ်။AI ဖွဲ့ရဲ့ကြေညာချက်မှာတော့အခြားတိုင်းသားဒေသတွေဖြစ်တဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတပ်ဖြတ်ခံရမှုပျောက်ဆုံးမှုဥပဒေမဲ့ထိမ့်သိမ့်မှုညှဉ်းပန်းနှိပ်စက်မှုနဲ့အဒီအာရမစေခိုင်းမှုစတဲ့မြန်မာစစ်တပ်ရဲ့ကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်လူခွင့်ရေးကောင်စီအနေနဲ့မဖြစ်မနေဖြေရှင်းပေးဖို့လိုအပ်ကြောင်းလဲထောက်ပြထားပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးဆောင်ရွက်ရာမှာဒေသခံရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်မှုအာဓမ္မပြုကျင့်မှုရွာလုံးကျွတ်မိရှုဖျက်ဆီးမှုတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအပြင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်း Matthew Wells ကဆိုပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်မှာ AI အဖွဲ့အခြေစိုက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့တာတွေသူကိုယ်တိုင်သွားရောက်စုံစမ်းခဲ့တဲ့အချက်လက်တွေပေါ်အခြေခံပြီး Matthew Wells ကအခုလိုပြောပါတယ
် Our documentation shows that the crimes in Rakhine State clearly amount to crimes against humanity under international law
ကျွန်တော်တို့စုဆောင်းရရှိထားတဲ့အထောက်အထားအချက်လက်တွေအရရခိုင်ပြည်နယ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဟာနိုင်ငံတကာဥပဒေအရလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နေတယ်လို့အထင်ရှားပြသနေပါတယ်ရိုဟင်ဂျာအတိုင်းအဝိုင်းပေါ်ပြစ်မှတ်ထားပြီးတော့စနစ်တကျနဲ့ကြေကြေပြန့်ပြန့်တိုက်ခိုက်ခဲ့တာတွေတွေ့ရပါတယ်။ဒီအထဲမှာလိမ်မင်းဆိုင်ရာအာမတ်ပြုကျင့်မှုရိုဟင်ဂျာရွာတွေကိုမီးရှို့ပြီးတော့နေရက်ကနေအတင်းကျပ်မောင်းထုတ်မှုစတာတွေပါဝင်ပါတယ်
။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့အခုလိုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကညှင်းဆို့ထားပြီးမကြသေးခင်ကထုတ်ပြန်တဲ့တမရော်စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့မြန်မာလုံခြုံရေးတပ်တွေဘက်ကဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်ပြီးအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကသာအကြမ်းဖက်မှုတွေကိုကျူးလွန်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ရှင်